စ်ကောင်စီရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေကြောင့်သခိုင်းတိုင်းဒီပင်းရင်မြို့နယ်တွေကကြေးရွာတွေမှာရှိတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့အခြေခံစားသောက်ကုန်အထုံးဆောင်တွေလိုအပ်နေပါတယ်။အခြေခံစားသောက်ကုန်တွေအပြင်စံမာရေးစောင့်ရှောက်မှုတွေလည်းလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ခင်ဗျာ
။သခိုင်းတိုင်းဒီပင်းရင်မြို့နယ်အခြေခံမှာရှိတဲ့ရွာတွေအပေါ်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာကြောင့်ဒေလွေရထွက်ပြေးတိမ်းရှောင်နေကြရတဲ့ဒေသခံတွေစားရပောက်ရခက်ခဲနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဇန်နဝါရီလ14ရက်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကြီးရွာ900လောက်ကထွက်ပြေးနေကြရတဲ့ရွာသားတွေအခုတည်းကနေရမပြတ်နိုင်ကြသေးတဲ့နီးစပ်ရာတွေမှာခိုလုံနေကြရတာပါ။ပြည်တွင်းဒုက္ခတွေတထောင်ကျော်လောက်ဒုက္ခရောက်နေကြတယ်လို့ဒုက္ခသည်တွေကအကူအညီပေးနေသူတို့ကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဒီပြည်တွင်းနေရာဆက်ဆောင်မျိုးဒီလိုမျိုးအထောက်အကူနဲ့မျိုးနဲ့ဆက်တဲ့ရွာပေါ့နော်။အာအမေကတော့ဘူးလက်ရှိဆက်လက်ခံပြီးတော့ကုလညီမဆောင်ရရှိနေတာဟုတ်တစ်ကောင်စီသူပြည့်ရှိဖို့လေဘုန်းတော်တို့နဲ့တပင်းရင်းနေမူးမြူရသူတို့အရှိတ်တောင်ကျွန်တော်တို့အနောက်ပေါ်ကအဲ့ရွာရဆိုရွာစဉ်သူကပစ္စောကြီးအားကောင်းတဲ့ခါကျအဲ့ဒီဆိုတစ်ကောင်စီဘက်ကဘယ်လိုသားကြီးလဲကျွန်တော်တို့ဒီဤသူတွေမျိုးမရောမရချင်းမင်းရရှိတယ်မင်းရှိတယ်ရွာတော့အိမ်မဟုတ်ရင်ပြင်းအခင်ဦးတို့ရှိဖို့ပြောဆိုမဟုတ်ရင်ရွာစဉ်ပြီးတော့တော့အိမ်တော့ပါတော့မရှိခါဘူးအဲ့ဒီလိုလေအဲ့ရောင်ရရှိတဲ့ဟိုလိုမျိုးပဲဒီသမားရီဖာမီကိုတို့ကတို့ယူသွားတယ်ပြီးရင်အဲ့ကြောင်နေလို့ဆိုရင်တို့တွေလည်းမချိုးလို့နေရတယ်အဲဒီလိုနော်သမားရီမဲ့ဆိုရင်ဒီတော့နှမေးတော်တော့လို့ပြီးလို့ဆိုချင်ရတယ်ဒီကိစ္စဒီလိုမျိုးဖြစ်ပြီးတော့တို့လောက်ကိုခိုးရမှာတော့လို့တော့ဒီလိုဒီအဲ့ရောင်မှာရှိတဲ့လူတွေကအဲ့လိုမပြန်ရွေးပဲနဲ့သမားလို့နေဆိုမှာအခြေချနေတယ်ဆိုတော့အော်ဒီကုလိုတဲ့ကဝိစာသမလီခါဒီဝိစာဘီလို
့ဟုတ်ဝင်စုံကြီးနေကြရတဲ့ဒုက္ခတွေရဲ့အနေနဲ့စားတော့နေထိုင်ရေးအပြင်ကျန်းမာရေးစောင့်ရှောက်မှုပါလိုအပ်နေတယ်လို့ဒီပေးပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ
်ဒီကအဓိကတော့မလုံခြုံတာပေါ့ဗျာမလုံခြုံတော့ဒါဒီအဲ့ရရှိလာမှာဆိုတော့အဓိကစိတ်မလုံခြုံမှုရောစောင့်ရှားမှုပေါ့ဗျအဓိကတော့အခြေခံစားတော့ကိုဖြစ်တဲ့ဟိုဆရာတော့ဒီလိုပြောပြစားတော့ဖြစ်တော့ဒီကတော့ဘာလို့ဒီကတော့ကျမ်းမာရေးပေါ့ဒီကိုယ်ဝင်နေပြီးသွားရင်းလာရင်းတို့တော့ရောဂါတွေပြီးပါလာတယ်လို့အဲ့ဒါကလည်းနည်းနည်းဒုက္ခများတယ်ကျွန်တော်တို့ကြရတဲ့အခြေအနေမှာ
ဒီပင်းကြီးမျိုးနဲ့ဟာဆန်စပါအဓိကထွက်တဲ့နေရာဖြစ်ပေမဲ့စစ်သက်ကနေမြေရှင်းနေနေတာကိုစိုးရင်ပြီးဒေသခံတွေထွက်ပြေးသိမ်းရှောင်နေရတဲ့အတွက်တင်းနဲ့ရေသိမ်းချိန်ကျော်လွန်ပြီးစပားကနေပျက်စီးဆုံးရှုံးရတယ်လို့နေမြေမတည်ငြိမ်တဲ့အတွက်ရေသိမ်းဆက်ငှားရမ်းမှုအခက်အခဲတွေကလည်းရှိနေပါတယ်ဒီပင်းကြီးမျိုးနယ်တွေကကျေးရွာတချို့အပေါ်စစ်ကောင်စီကလေကြောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့ပြီးအရက်သား၄ယောက်ထဲနဲ့တိုက်ဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ